အများပြည်သူနဲ့ထိတွေ့ဆက်ဆံမှုများတဲ့အစိုးရဌာန29ခုကျော်မှာအသုရိလိုက်ဆောင်မှုတားဆီးကာကွယ်ရေးအဖွဲ့ကြီးဖွဲ့ပြီးတော့လှုပ်ဆောင်နေပြီမလဲထိထိရောက်ရောက်အရေးယူမှုတွေလိုအပ်နေရဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်ဒါကြောင့်မလို့လေအဂရီလိုက်ဆောင်မှုတိုက်ဖြည့်ရေးကိုဦးစားပေးပြီးတော့လုပ်မယ်ဆိုရင် NLD အစိုးရလက်ထက်မှာအဂရီလိုက်ဆောင်မှုတွေဟာအရင်တိုင်းဆိုးရွားနေစေဖြစ်တယ်လို့လည်းဆိုပါတယ်။ VOA မြန်မာပိုင်းသတင်းတော့ကိုစောထက်မင်းမြန်ထားတာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံရဲ့အဂရီလိုက်ဆောင်မှုအခြေအနေဟာနိုင်ငံပေါင်း180မှာအဆင့်132ရှိနေပြီးဒါဟာအရင်ကစစ်တမ်းထက်20နှစ်ကျသွားတာဖြစ်ကြောင်းတကမ္ဘာလုံးကအဂရီလိုက်ဆောင်မှုတိုက်ဖြည့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International အဖွဲ့ကဒီနှစ်စာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တကယ်တော့မြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးရေးနဲ့အာဂတိလိုက်ဆောင်မှုတက်ခဲ့ရေးကိုဦးစားပေးဆောင်ရွက်မယ်လို့သမ္မတဦးဝင်းမြင့်ကသူ့နိုင်ငံတော်တာဝန်ဆောင်ယူတဲ့ကပြောခဲ့ရပါ။ပြောခဲ့တဲ့အတိုင်းလဲအာဂတိလိုက်ဆောင်မှုတွေကိုဖော်ထုတ်ရေးယူလာပြီးရှိခဲ့ပေမဲ့အာဂတိလိုက်ဆောင်မှုတွေကတော့သိသိသာသာကြားမသွားဘူးလို့လေးလာသူတွေကသုံးသပ်ပါတယ်။အနေဒီဆိုရတတန်သုံးနှစ်ကျော်ကာလမှာအစိုးရဌာနတွေအတွင်းအာဂတိလိုက်ဆောင်မှုတက်ဖြည့်ရေးကိုပို့ပြီးလှုပ်ဆောင်လာပေမဲ့လို့ပြဿနာရဲ့အရင်းအကြောင်းရင်းတွေကိုပါကြာဖွေဖြေရှင်းသွားဖို့လိုတယ်လို့တနင်္လာနေ့တရားမျှတမှုပေါင်းစပ်ညီနာရေးအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
အခုလေကဂမ္မရတ္တိယရှိတို့ကျူးနေတဲ့ရှိတော့ဆိုတော့ဥမာဒီဌာနတိုင်းနေကြွားလဲလာတဲ့ခါတိုင်းပပိနေလည်းဘာမှမလုပ်ဘူးဆိုတဲ့တချို့တော့ပုံစံရရှိနေရဗျာအဲ့တော့ပထမဦးဆုံးကဒီအာရတိလိုက်သမှုတိုက်တဲ့ဥပဒေမှာပေးတဲ့သူကဖမ်းမယ်ဆိုတဲ့အဟုတ်ပြင်မဟုတ်ဘူးဆိုရင်မပေးလို့မလုပ်ဘူးဆိုတဲ့ပုံစံတွေကျွန်တော်တို့ပြည်ချင်းချင်းအရေးကြီးပုံစံတွေတဲ့နေရာမှာပဲဒီကျွန်တော်ပြောတာကအထူးဖြစ်ပြည်သူတွေနဲ့ဆက်ဆံရတဲ့အများဆုံးသောဌာနတွေမှာပြည်ပြည်ဒီမှာပြည်သူပြရမယ်လို့အဲဒီတော့ဆက်လာဖို့ရှင်တယ်နည်းတဲ့တော့မပြည်သူအပီးလောက်ရမယ်အပီးလောက်ဘူးဆိုရင်အရေးယူမဲ့စိတ်ကလေးတွေကိုကျွန်တော်တို့ကလက်ပြနိုင်မလားပေါ့တစ်ဖက်ကဝန်ထမ်းတွေရဲ့လောက်မလောက်ဘူးလို့အော်နေတဲ့ဒီလောက်ကသုံးနေရတဲ့ကျွန်တော်တို့တခြားသောဘအစီအစဉ်တွေလုပ်နိုင်မလဲစဉ်းစားဖို့လည်းလိုတယ်လက်ပြဖို့လည်းလိုတယ်လို့ကျွန်တော်တို့အနေနဲ့ပြောခဲ့တယ်
အာဂတိလိုက်ဆောင်မှုတက်ဖြတ်ရေးကော်မရှင်ဟာဝန်ကြီးဌာနတွေအတွင်းကအကြေပြတ်ချစားတာတွေကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပေမယ့်ကော်မရှင်ရဲ့2018နှစ်ကုန်ပိုင်းကမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့လူစုစစ်တမ်းအရဆိုရင်အာဂတိလိုက်ဆောင်မှုအခြေအနေတွေဟာတရားဥပဒေစိုးမိုးရေးနဲ့အရေးယူရာအားနည်းရာကြောင့်အရင်အတိုင်းပဲဆိုးရွားနေစေဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်က2019ဧပြီလ29ရက်ပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ်Transparency International အဖွဲ့ရဲ့အကြံပြုချက်ထုတ်ပြန်ချက်တွေဟာပြည်များတွက်ချက်မှုသာဖြစ်ပြီးအာဂတိလက်ဆောင်မှုနဲ့ပတ်သက်လို့စူးစမ်းဆောင်ရွက်နေကြောင်းအာဂတိလက်ဆောင်မှုတက်ဖြည့်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကပြောပါတယ
်ဒီအရာလေးမှာထုတ်ပြန်လာတဲ့ CPI Index ကဘယ်လိုပြောင်းရည်ပါလဲဆိုတဲ့အခါကျသူတို့ကတော့ဒီနိုင်ငံတကာဝင်မှာပေါ့နော်ဒီ AI လက်ဆောင်မှုတစ်ခုတိုင်းလာတော့မဟုတ်ပါဘူးလို့သူကကန်တာတွေအများကြီးပြောပါတယ်တဲ့ကျွန်တော်တို့ဒီအစိုးရရဲ့ဒါကိုအုပ်ချုပ်မှုပြည်ရဲ့ကဏ္ဍပေါ်လည်းမြင်တာမျိုးပြည်စာအဲ့လိုမျိုးကဏ္ဍတဲ့ခုတချို့ဆိုလို့ရှိရင်တချို့နိုင်ငံရဲ့ခုနှစ်ခုကိုကျွန်တော်တို့ကောက်ပြီးတော့မှဒါမျိုး average ပြန်လုပ်တော့မှအမှတ်ပေးရပါတော့။ correction တခုတည်းအတွက်တော့မဟုတ်ပါဘူးတဲ့
။အာဂတိလက်ဆောင်မှုတက်ချက်ရေးဥပဒေကို2013စက်တင်ဘာ18ရက်မှာအတည်ပြုခဲ့ပြီးယာရူတာဝန်အလွဲသုံးစားပြုပြီးလက်ပေးလက်ယူရာတွေကိုအရေးကြီးယူနိုင်ဖို့ပြဋ္ဌာန်းခဲ့တာပါ။အဲ့ဒီနောက်2019နိုဝင်ဘာ23မှာအာဂတိလက်ဆောင်မှုတက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းခဲ့ပြီး2018အတွင်းမှာပြည်သူလူထုကနေကော်မရှင်ကိုတိုင်ကြားလာတဲ့တိုင်ကြားစာပေါင်း1000ကျော်ရရှိခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်အစိုးရအဖွဲ့ဝန်ကြီးချုပ်တဦးအပါအဝင်ပြည်အောင်စုဝန်ကြီးအစင်တီအာဂတိလက်ဆောင်မှုစွဲချက်တွေနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့နိုင်ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာအောက်ခြေအစဉ်စဉ်အမြင့်တွေနေရဲ့အာဂတိလက်ဆောင်မှုတွေကိုတက်ဖြတ်ရေးမှာဒီထပ်ပူပြီးဥပဒေစိုးမိုးရေးအရေးယူဆောင်ရွက်မှုတွေလိုအောင်မယ်လို့လေးလာသူတွေကပြောပါတယ်